ကွယ်လွန်သူလေးပြအာနာရှင်ဟောင်းမွန်မဂရာဖီရဲ့သားဖြစ်သူအသက်49နှစ်အရွယ်ဆာအီဖ်အယ်အစ္စလာမ်အယ်ဂရာဖီဟာလေးပြမှာဒီဇင်ဘာလကျင်းပမယ့်သမရရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့အတွက်တနင်္ဂနွေနေ့မှာမှတ်ပုံတင်လိုက်ပါပြီ။ဆယ်နှစ်နီးပါးလူမြင်ကွင်းမှာပျောက်နေတဲ့ဆာအီဖ်ကသူ့ဖခင်ဖြုတ်ချခံခဲ့ရတဲ့နောက်နှစ်ပေါင်းများစွာဗယံမာရာဖြစ်နေတဲ့လေးပြမှာသမရအဖြစ်နဲ့ဝင်ရောက်ရွေးခံဖို့နိုင်ငံတောင်ပိုင်းစီပါမျိုးကရွေးကောက်ပွဲစင်တာကိုလာရောက်ပြီးစီရင်သွင်းခဲ့တာကိုရွေးကောက်ပွဲကော်မရှင်ရဲ့ဗီဒီယိုမှာတွေ့ရပါတယ်။လေပြားသမရရွေးကောက်ပွဲအတွက်ဆိုင်ဖ်ဂရာဖီအပြင်လေပြားအရှိပိုင်းဒေတာတမှုကြီးခါလီဖာဟက်တာဝန်ကြီးချုပ်အဗ်ဒူရာမစ်အယ်ဒီဘာနဲ့လွှတ်တော်ဥက္ကဋ္ဌအဂူလာဆာလီတို့လည်းပါဝင်ရှင်ပြိုင်ကြမှာဖြစ်ပြီးသူတို့တွေထဲမှာဆိုင်ဖ်ကတော့နိုင်ငံတကာနဲ့ပိုပြီးအကြံဝင်သူဖြစ်ပါတယ်။လေပြင်းမှာ2011ခုနှစ်ကနေတိုးမဟာမိတ်တပ်တွေကြောတောက်နောက်ခံပေးထားတဲ့လူမှုအုံကြွမှုကနေဂရာဖီမိသားစုကြဆုံသွားခြင်းကစပြီးဆာအီဖ်ကိုပေါ်ပေါ်ထင်ထင်မတွေ့ရပေမဲ့သူဟာသူ့ဖခင်လက်ထက်ကနိုင်ငံမူဝါဒရေးရအတွက်အဓိကကဏ္ဍကနေလှုပ်ရှားခဲ့သူတဦးဖြစ်ပါတယ်။အခုလိုသမရဖြစ်နဲ့ဝင်ရောက်ရှင်ပြိုင်ဖို့သူတေဝင်မှတ်ပုံတင်ခဲ့ပေမဲ့လေပြင်းကညင်ညွတ်မှုမရှိတဲ့အဖွဲ့မျိုးစုံကြားဒီရွေးကောက်ပွဲဆိုင်ရာဥပဒေတွေဟာအခုထိအငင်းပွားနေစေဖြစ်တဲ့အတွက်တချို့ပြည်နယ်တွေကသူ့ကိုသမရလောင်းဖြစ်နဲ့လက်မခံမှုတွေမင်းကွန်းထုတ်မှုတွေရှိလာနိုင်ပါတယ်။နိုင်ငံရေးကဲခတ်တွေကတော့သူဟာလူမှုမနှစ်သက်တဲ့သူ့ဖခင်လက်ထက်မှာတာဝန်ထမ်းဆောင်ခဲ့သူဖြစ်တဲ့အတွက်လူမှုလက်ခံနိုင်ခြေတိတ်မရှိဘူးလို့လည်းသုံးသပ်ကြပါတယ်။